ရခိုင်ပြည်နယ်စစ်တွေမြို့အနီးပင်လယ်ပြင်မှာဆက်လက်နှိမ့်မြုပ်ရာကနေရိုဟင်ညာမွတ်စလင်အနည်းဆုံး18ယောက်သေဆုံးခဲ့တယ်လို့ကယ်ဆယ်ရေးဝန်ထမ်းတွေကပြောပါတယ်နိုင်ငံတကာအသွားအလာကန့်သက်ခံထားရတဲ့ရခိုင်ပြည်နယ်ကမွတ်စလင်ဒုက္ခသည်တွေဟာဒေသရင်းနိုင်ငံတွေကိုအန္တရာယ်များတဲ့ရေကြောင်းခရီးတွေကနေဖြတ်တန်းသွားရောက်ဖို့ကြိုးပမ်းကြရင်းကပင်လယ်ပြင်မှာမကြာခဏဆိုသလိုတိုက်ဆုံမှုတွေနဲ့ကြုံနေရတာဖြစ်ပါတယ်။ဒီကြောင့်ရန်ကုန်ကပေးပို့ထားတဲ့သတင်းကိုကိုရန်နိုင်ကတင်ပြပေးပါမယ်ရှင်
။စစ်တွေမျိုးနီကမ်းလွန်ပင်လယ်ပြင်မှာဆက်လက်နှိမ့်မြုပ်ရာကတိုက်ဆုံသူတရာစင်ခွဲလောက်ကိုအရေးပေါ်ကယ်ဆယ်ရေးတွေရှာဖွေတွေ့ရှိခဲ့ကြတာပါ။ရခိုင်မြောက်ပိုင်းမောင်းနှံမြို့နယ်ကနေမလေးရှားနိုင်ငံကိုသွားဖို့ကြိုးစားရင်းတည်ဆုံသူတွေကအလောင်း18လောင်းကိုရှာဖွေတွေ့ရှိထားတယ်လို့လဲဒေသခံရွှေရောင်မေတ္တာနာရေးဖောင်ဒေးရှင်းအသင်းတာဝန်ရှိသူတို့ဖြစ်တဲ့ကိုပြာလာကပြောပါတယ
်တွေ့ရတော့ကျွန်တော်တို့ဘေဒါရွာရဲ့ဘေဘက်ဆံတဲကုံပေါ်မှာတွေ့တယ်ပြီးတော့ဒီတဲကုံတဲကြောင်ရဲ့ဒီဘက်တဲကုံဒီဘက်မှာတွေ့တာရှိတယ်။နနေရလောက်ခွဲပြီးတွေ့တာမျိုးကျွန်တော်တို့တွေ့တာက9ရက်နေ့ကနေ9ရက်နေ့ဆို18လောင်းရှိတယ်ခင်ဗျ။အဲ့ဒီဆက်လက်နေတဲ့ကလူတွေပြန်ပို့တာခင်ဗျ။အဲ့ဒါအလောင်းတွေပြန်ပို့တာ။အဲ့ချင်းရဲ့တွေ့တာက6ရက်တွေ့တာခင်ဗျ။
ဆက်လက်ပေါ်မှာလူ50ကျော်လိုက်ပါသွားတယ်လို့ခန့်မှန်းထားပြီးအသက်ရှင်ရဲ့ပြန်တွေ့သူ10ဦးရှိပြီးကျန်တဲ့သူတွေကတော့ပျောက်ဆုံးနေတယ်လို့လည်းပြောပါတယ်။အသက်ရှင်ရတွေ့ရှိတဲ့ရှေးဦးကိုတော့စစ်တွေမြို့မှာရဲစခန်းမှာထိန်းသိမ်းထားတာပါ။ရွှေညာရေးလှုပ်ရှားသူတူဦးကတော့တွာလာခွင့်ကန့်သက်တာအပါအဝင်နိုင်ငံသားခွင့်ရေးခံစားခွင့်တွေမရှိတာကြောင့်ဒေသရင်းနိုင်ငံတွေကိုထွက်ခွာဖို့ကြိုးစားရတာအခုလိုအဖြစ်တွေနဲ့ကြုံကြရတာဖြစ်တယ်လို့ပြောပါတယ်။
ဒီနေ့တည်ရုံညာတွေအပေါ်မှာခွဲခြားဆက်ဆံလို့နှိတ်ကိုလို့ရုံညာတွေကဒုက္ခသည်စခန်းမှာရောနော်ဒုက္ခသည်စခန်းမဟုတ်ဘဲနဲ့ယွာမှာလည်းပိတ်ဆိုးနေတာတွေတကဘာလုံးကလည်းသိတယ်ဒတိုင်းပြည်လုံးမှာရှိတဲ့ပြည်သူလူထုကလည်းသိတယ်အဲ့တော့အခုက2012ခုနှစ်ကနေဒီနေ့တည်တော်ဆိုးရတဲ့အချိန်နေပေါ့နော်ဒီပြောမယ်ဆိုရင်10နှစ်17နှစ်လောက်ရှိပြီအဲ့တော့စခန်းမှာအကြီးကြီးစခန်းမှာရှိတဲ့လူတွေကလည်းနေမတူးရှိမတူးစားဖို့တော့ဖို့နေဖို့တိုင်ဖို့လူမှုဘဝဆိုတာလုံးဝဘာကောတော်တော်ဆိုးဆိုးဝဖြစ်နေတယ် IDB ဒုက္ခသည်စခန်းမဟုတ်ဘဲနဲ့ယွာတည်ပြီးနေတဲ့လူတွေကလည်းသူတို့ကနော်ပညာသင်ပြီးကျန်းမာရေးဆောင်ရှောက်ပြီးလူမှုဖို့လူမှုဘာတစ်ခုမှမရှိတော့ဘူးအဲ့တော့နိုင်ငံသားစစ်စစ်ဖြစ်ပါလျက်နဲ့ဒီလောက်လှုပ်ထားတယ်ဆိုတော့ဒီလူတွေကသူတို့အတွက်အနာဂတ်ဆိုတာမနှက်ဖန်ဆိုတာမရှိဘူးဆိုတော့သဘောနဲ့သူတို့ကရေးကြည်ရမျက်နှာရဒီမှာလည်းတည်နေတာပဲနောက်ဆုံးကဘဝကိုပြစ်ဆက်ပြီးတော့တင်လဲတင်မရှင်လဲရှင်မယ်အဲ့ဒီသဘောနဲ့ဆွတ်ပြေးနေကြတာရှိတယ်
။ရခိုင်ပြည်နယ်မှာ2012-2019ခုနှစ်တည်တုန်းကစစ်တပ်ရဲ့နယ်မြေရှင်းလင်းမှုတွေကြောင့်အိန္ဒိယချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုတိမ့်နဲ့ချီတဲ့ရိုဟင်ဂျာတွေထွက်ပြေးခဲ့ကြရသလိုအများပြားဟာလည်းရခိုင်ပြည်နယ်ကဒုက္ခသည်စခန်းတွေမှာဆက်လက်နေထိုင်နေကြရတာပါ။ရခိုင်ပြည်နယ်မှာကန့်သက်ခံထားတဲ့ရိုဟင်ဂျာတွေအတွက်အခြေခံလွတ်လပ်ခွင့်တွေရရှိဖို့လိုတယ်လို့လည်းရိုဟင်ဂျာရေးလှုပ်ရှားသူတွေကပြောပါတယ်။
နိုင်ငံတော်အစိုးရကဒီလူတွေကိုဘာကွန်ပလက်ဒီဟိုအရင်တော့ဘလို့ရခိုင်တက်ကမိမြန်မာတွေနဲ့ဘလို့တန်းတူရှိခဲ့လေသူတို့ရဲ့ငွေစည်းတွေကလာဝကမြို့နယ်ခရိုင်ပြည်နယ်နောက်ဆုံးဟိုဌာနချုပ်အသင်းအတိကိုငွေစည်းဆိုတာရှိတယ်သူတို့ရဲ့အဖေအမေဘယ်သူလဲဘိုးဘတွေကဘယ်သူလဲအဖေအမေလက်ထက်ကတည်းကဘိုးဘကတည်းကအမျိုးသားမဖြစ်နေခိုင်ဆောင်ထားတဲ့လူရှိရလားရှိတယ်ဆိုရင်တော့တခြားလူမျိုးတွေလူဒီဝရနိုင်ငံသားပြလိုက်ပြီဆိုရင်သူတို့အဲ့ဒီမှာလောက်ကစားတော့လို့ရမယ်ရန်ကုန်ကိုလာပြီးတော့ပြည်စီဝင်လို့ရမယ်ရန်ကုန်ကနေလူလူလက်သွားလို့လာလို့ရမယ်တခြားလူမျိုးတွေလို့ပေါ့နော်အဲ့လိုမျိုးလှုပ်ပြလို့ရတယ်ဆိုရင်တော့ဒီလူတွေကဆွတ်ပြေးဖို့နည်းသွားမယ
်ရခိုင်ပြည်နယ်ကမွတ်စလင်တွေဟာမလေးရှားအင်ဒိုနီးရှားတို့လိုမွတ်စလင်အများစုရှိရာဒေသတွင်းနိုင်ငံတွေကိုသွားဖို့ကြိုးပမ်းရင်းမကြာခဏဖမ်းဆီးခံရတာတွေတည်ဆုံတာတွေရှိနေတာပါကပလီပင်လယ်နဲ့ဘင်္ဂလားပင်လယ်အော်မှာပြည်ကရဲနဲ့တဲ့မော်စလင်3500ကျော်ဟာရေရင်39စင်းနဲ့ကူးဖြတ်ဖို့ကြိုးပမ်းခဲ့မှုကြောင့်ကုလသမဂ္ဂကမှတ်တမ်းတင်ထားပါတယ်။2022ခုနှစ်ထဲမှာပင်လယ်ပြင်မှာတည်ဆုံရတဲ့မော်စလင်348ယောက်ထက်မနည်းရှိတယ်လို့လည်းဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံး UNHCR ကဖော်ပြထားပါတယ်ခင်ဗျာ။